မြန်မာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဆက်ပြီးမလုပ်ဖို့ဆုံးဖြတ်တဲ့ကုမ္ပဏီတွေတိုးလာနေချိန်မှာပဲထိုင်ဝမ်ရေကြောင်းပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Evergreen Marine ကမြန်မာစစ်တပ်ပိုင်းစိတ်ကန်းတွေစီသူတို့တင်းပေါ်တွေဆက်လွတ်တော့မှမဟုတ်ကြောင်းကြေသပရင်းတွေမှာပြောပါတယ်လူခွင့်ရေးအဖွဲ့ရဲ့ဖိအားပေးမှုကြောင့်မကြသေးခင်ကပဲပြင်သစ်က Total ဆွမ်းအင်ကုမ္ပဏီကစပြီး British American ဆဲလစ်ကုမ္ပဏီနဲ့ Norway က Telenor ကုမ္ပဏီတွေမြန်မာနိုင်ငံနဲ့စီးပွားရေးမလုပ်တော့တာဖြစ်ပါတယ်စစ်တပ်ပိုင်းထီးတန်းစိတ်ကန်းမှာသူတို့တင်မောတွေကိုရန်နာလေရှိတဲ့ Evergreen ကုမ္ပဏီကဒီစိတ်ကန်းကိုဆက်ပြီးတုံးတော့မှာမဟုတ်ကြောင်းနဲ့လက်တွဲလှုပ်ဆောင်နေတဲ့ Data Ring ကုမ္ပဏီတွေကိုအကြောင်းကြားထားပြီးဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Burma Campaign UK ရဲ့ထုတ်ပြန်ချက်အရမြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေဟာရန်ကုန်ကစိတ်ကန်း၃ခုကိုကင်တွယ်နေတာဖြစ်ပြီး2020တုန်းကတော့တင်မောကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Mask ကသူတို့တွေနဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်ဆိုရနိုင်ငံတကာကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဌာနကမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီး February 9ရက်မှာအကြံပေးချက်အသစ်ထုတ်ပြန်လိုက်ပြီးဗြိတိန်ကုမ္ပဏီတွေအနေနဲ့မြန်မာစစ်တပ်အတွက်လေယာဉ်စီးတင်သွင်းမှုတွေမလုပ်ဖို့ထည့်သွင်းထားပါတယ်။မြန်မာစစ်တပ်ဟာအရက်သားတွေကိုပစ်မှတ်ထားဒေသတိုက်ခိုက်မှုတွေတုံ့နေတာတွေ့ရတာကြောင့် Jet လေယာဉ်စီးလိုလေယာဉ်စီးတွေကိုမြန်မာစစ်တပ်စီမရောက်အောင်စီးပွားရေးလုပ်ငန်းရှင်တွေကိုကြေညာချက်မှာတတိပေးထားတာဖြစ်ပါတယ်။